တောင်ဆန်းစုကြည်လွမြောက်လာပြီးတဲ့နောက်ပိုင်းမှာပေါ့လေဆရာတို့ကြိုးပမ်းနေတဲ့ဒုတိယအကြိမ်ပင်လုံကြီးလာကန်ခုံရီးကိစ္စတွေဟာပိုပြီးတော့ပြည်ပြင်းမှုရှိလာတယ်လို့ဆရာအနေနဲ့ယူဆပါသလားခင်ဗျာ
။အေးကျွန်တော်ယူဆတယ်ဗျာ။ယူဆတယ်ဆိုတဲ့အကြောင်းကတည်းကဒီဒုတိယပင်လုံကြီးလာကန်ကျင်းပရေးဆိုတာကတောင်ဆန်းစုကြည်ကစပြီးတော့လုံခဲ့တဲ့ညပေါင်း20လောက်ကပြောခဲ့တဲ့စကားဗျာနော်။ဆိုလိုတာတော့တိုင်းပြည်ရဲ့ပြဿနာတွေပြည်ထောင်စုရဲ့ပြဿနာတွေကိုရှင်းမယ်ဆိုရင်အပင်လုံစိတ်ဓာတ်ပေါ့ဗျာဟုတ်လားနောက်ဆုံးလည်းပေါင်းစည်းတဲ့စိတ်ဓာတ်ပေါ့တိုင်းသားတွေနဲ့ဒီမှာပမာတွေနဲ့ပေါင်းစည်းတဲ့စိတ်ဓာတ်ဒါနဲ့လာဖြည့်ရှင်းရမယ်ဖြည့်ရှင်းနိုင်တယ်လို့ယုံကြည်ချက်တော့ဒါလို့ဆိုရင်ဒုတိယပင်လုံသဘောမျိုးသို့မဟုတ်ပင်လုံစိတ်ဓာတ်ကိုပြောင်းလဲထူထောင်တဲ့လုပ်ငန်းမျိုးကိုလုပ်ရမယ်လို့တော်ဆန်းကြီးကအဲ့လိုစပြောခဲ့တယ်အဲ့တော့အဲ့ဒီစိတ်ဓာတ်ဟာဒီနေ့ထိရှင်းလန်းနေတဲ့နေပေါင်း20ကျော်ကြာအဲ့တော့ကျွန်တော်ဗာမီလူဒီဟာပို့ပြီးတော့ထက်တန်ပို့ပြီးတော့ရှင်းသန်းလာလေလို့ပြောရတဲ့ကြောင့်ကမကြခင်တုန်းကဇုံမီကွန်ကရစ်ရဲ့22နှစ်မြောက်ပွဲမှာကလေးမျိုးကြီးညာသရန်းဆိုတာပေါ်ထွက်လာတယ်။အဲ့ဒီစာရန်ကဒုတိယပင်လုံးကလိုအပ်တယ်ဆိုတဲ့အချက်ကိုထပ်ပြီးတော့အတည်ပြုလိုက်တယ်။ဒါကြောင့်ကျွန်တော်ကပို့ပြီးတော့ရှင်းသန်းလာတယ်ပို့ပြီးတော့ထက်မြင့်လာတယ်လို့အဲ့လိုပြောခြင်းဖြစ်ပါတယ
်။အင်္ဂါနေ့ကလည်းဒေါင်ဆန်းစုကြည်နဲ့ရန်ကုန်ကတိုင်းသာကောင်းဆောင်တွေတွေ့ကြဆုံကြပါလေ။ဒီဒုတိယအကြိမ်ပင်လုံးကြီးလာကန်ခေါရေးကိစ္စကိုဆွေးနွေးခဲ့ကြတယ်လို့သိရပါတယ်ခင်ဗျာ။ဆိုတော့ဒီပြည်တွင်းမှာရှိတဲ့တိုင်းသာကောင်းဆောင်တွေဘက်ကပင်လုံးကြီးလာကန်ခေါရေးနဲ့ပတ်သက်ပြီးတော့ဘယ်လောက်ထိစိတ်ထက်သန်မှုရှိကြသလဲ။ဘယ်လောက်ထိအားပေးထောက်ခံမှုရှိကြလဲခင်ဗျာ
။အေးဒီလိုလိုရှိတာပေါ့ဗျာ။ကျွန်တော်ကအခုဒီတိုင်းသာကောင်းဆောင်တွေနဲ့တွေ့တာအခုစပြီးတော့အင်္ဂါနေ့မှာတွေ့ရတာ။ဒီအထဲမှာပါတဲ့ကောင်းဆောင်တချို့ပေါ့ဗျာ။ဥမာဥသာပန်းတို့နိုင်ငွေစိန်းတို့နိုင်ထွန်းသိန်းတို့ကျေရှင်တန်းတို့ဥထောက်ဝထန်းတို့ဆိုတဲ့ပုဂ္ဂိုလ်များကတွေ့နေကြကျွန်တော်နဲ့လက်တွဲဆောင်ရွက်နေတဲ့ပုဂ္ဂိုလ်များပေါ့အဲ့ဒီမှာဘာပြီးတော့ထူးကြတာလဲဆိုတော့ဒီနေ့တွေ့ဆုံပွဲမှာဥမာဆိုရှမ်းအနေဒီကပုဂ္ဂိုလ်တွေပါလာတယ်နောက်ကရင်ဖွဲ့ချုပ်လိုဟာမျိုးကတိုင်းသားတွေပါလာအစ်စ်တွေပါလာတယ်ပေါ့ဗျာနော်အဲ့ဒါကိုထောက်ချင်းအဖြစ်ကျွန်တော်ရဲ့ဒီကိစ္စပေါ်မှာစက်တံမှုကပို့ပြီးတော့ဒီခါတိုင်းနဲ့ကိုလူငယ်နဲ့နှစ်ပေါင်း၄နှစ်ကစပြီးတော့ရှိခဲ့တဲ့ဟာတွေပို့ပြီးတော့ကျေပြန်လာတယ်ဒါတစ်ချက်ပြောနိုင်တယ်နောက်တစ်ချက်ကတော့ကျွန်တော်လည်းအခုလိုပုံပုံချင်းထိတွေ့ရင်းမရှိတော့ညာလေမီဒီယာတွေမှာတစင်ကြားနေရတဲ့အဲ့ဒါမြန်ဇတ်ဒီသာတိုင်းသာအဖွဲ့အစည်းတွေလုံးဝလည်းတနေ့ကင်အဖွဲ့အစည်းတွေလုံးဝလည်းညီညာကြီးယူထားတဲ့အဖွဲ့အစည်းတွေလုံးဝလည်းချမ်းနဲ့မြန်ဇတ်ဒီသာမှာရှိတဲ့တိုင်းသာဒီသာများခေါင်းဆောင်တွေရဲ့ညာချက်တွေကြည့်လို့ရှိရင်ဒါလည်းပို့ပြီးတော့ဒီဟာနဲ့ပတ်သက်ပြီးတော့ဒီလုံးဖို့ပေါ်ရသူကြီးကပို့ပြီးတော့မြင်မာလာတယ်လို့ကျွန်တော်အဲ့လိုပြောနိုင်ပါတယ်
ဆရာတို့ဒီပင်လုံးညီလာခံခေါ်ရေးမှာပေါ့လေပြည်တွင်းမှာရှိတဲ့အဖွဲ့အစည်းတွေကတော့အဆင်ပြေတယ်ပေါ့ဆရာဒီပြပမှာရှိပြီးတော့ဥမာလက်နဲ့ဆွဲကင်ဒေါ်လာနေကြစေဒါမှမဟုတ်အပြည့်ရထားတဲ့တိုင်းသားတွေဖြစ်ဖြစ်ပေါ့လေသူတို့အတွက်ကောဆရာတို့စဉ်းစားတာများရှိပါသလားခင်ဗျာ
အမှန်တမ်းကတော့ပြည်တွင်းမှာအခက်အခဲမရှိဘူးတောင်ပြောလို့မရဘူးဒီကိစ္စအမှန်တမ်းပြောရင်ဖြစ်ဆိုးရတို့ဘာတို့ကဘလို့သဘောထားမလဲဆိုတော့အနေထားတွေကလည်းတမျိုးချီရပေါ့ဗျာနောက်တစ်ခါဒီအစီအစိုးရနဲ့တွဲပြီးလုပ်နေတဲ့တိုင်းသားအဖွဲ့အစည်းများရဲ့အနေထားလည်းတမျိုးရှိအောင်ပဲပေါ့ဒါပေမဲ့လို့ဒီဘက်မှာရှိတဲ့ပုဂ္ဂိုလ်များနဲ့ပတ်သက်လို့ကတော့မလက်နဲ့ကင်ကြီးဖြစ်စီလက်နဲ့ကင်ဗုဒ္ဓကြီးဖြစ်စီသူတို့ရဲ့ပေါင်းစည်းမှုအားယူဖို့ကတော့သိပြီးခက်လာမယ်လို့ကျွန်တော်မထင်ဘူးဘာဖြစ်လို့ဆိုတော့ဒီမှာလည်းသူတို့ရဲ့လက်နဲ့ကင်တိုက်ပွဲဝင်နေတဲ့ပုဂ္ဂိုလ်များကဒီပင်လုံးစိတ်ဓာတ်ကိုခိုင်ဆွဲမယ်ဒီတော်စုစစ်စစ်တိဆောက်ရေးကိစ္စတွေကိုလုပ်မယ်ဆိုလို့ရှိရင်ဒီနိုင်ကတော့အဆင်ပြေနိုင်တယ
်ဆရာကပြောသလိုဒေါင်ဆန်းစုကြည်ကဒီဒုတိယပင်လုံးကြီးလာကန်ခေါ်ယူရေးတဲ့ကိစ္စကိုလွန်ခဲ့တဲ့နှစ်20လောက်ကလေးကပြောလာတာရှိတယ်ဆိုတော့ကအင်္ဂါနေ့ကတိုင်းသားတွေနဲ့ဆွေးနွေးပွဲမှာတော့ဒေါင်ဆန်းစုကြည်အနေနဲ့ဘလို့ရက်တည်ပြီးတော့ဘလို့အလေးထားပြီးတော့ဒီကိစ္စကိုပြောခဲ့တယ်ဆိုတာလည်းဆရာပြန်ပြောလို့ရမှာခင်ဗျာ
ဒေါင်ဆန်းစုကြည်ရဲ့ရက်တည်ချက်ကတလို့ရဒီဒုတိယပင်လုံကြီးလာကဆိုတာကကျွန်တော်ဆိုးရပြောရတဲ့အတိုင်းပဲဒေါ်စန်းကြီးနေပေါင်းများစွာသုံးရတဲ့စကားကိုကျွန်တော်ကပြန်ယူပြီးတော့သုံးရတယ်တိုင်းသားတွေကလည်းဒီဥစားကိုသဘောကျတယ်အဲတချို့ကတော့ဥမာဆိုတော့တရှင်ကောင်းဆောင်ဒီဘက်ကဆိုလို့ရှိရင်ဒုတိယလိုတတိယလိုစားတဲ့ဘာများဆိုတော့ဂုံပြည်စည်သာပြုတဲ့ဟာကြီးမပါတော့ညာလေသူတို့ကပင်လုံစိတ်ဓာတ်ကိုပြန်လဲပြီးတော့ခိုင်ဆွဲမယ်အဲပင်လုံကြီးနဲ့ဆွေးနွေးကြမယ်ဖြည့်ရှင်းကြမယ်ဆိုတာကြီးတရှင်နေရာတွေပြောခဲ့ပူတာဒါအဲ့တော့အဲ့လိုလေသာမျိုးရှိတဲ့ခါမှာဒေါ်စုကလည်းတခါလူထွက်လာတဲ့ခါကျတော့သူသုံးလိုက်တဲ့စကားကဘာလဲဆိုတော့27ရာစုပင်လုံးကြီးလာကကျွန်မတို့လုံးဝမယ်ဆိုတာပြောရတယ်ပြောတော့အဲ့ဒါနဲ့ပတ်သက်ပြီးတော့ဒီနေ့ပွဲမှာသူကပြောပါလေရှင်းရှင်းလင်းလင်းဟာအခုဒီမှာပင်လုံးညီလာကကျင်းပရေးဆိုသူ့ကိုတာဝန်ပေးပဲလုံးဝသူ့ကိုဒီထဲမှာတာဝန်ယူဥတော်မူပေးပါဆိုတဲ့ဟာကိုသူလက်ခံနေတိုင်းသားများနေပြီးတော့သူ့ကိုဝင်းရလာတဲ့ဟာကိုလည်းသူကြိုးစားတဲ့လက်ခံနေအဲ့ဒါအပြင်ကိုသူကပြောတာကျွန်မပြောရတဲ့စကားထဲမှာ27ရာစုပင်လုံးရည်လာကန်ကျင်းပမယ်ဆိုတာဖြစ်တယ်အဲ့ဒါကဒီဒုတိယပင်လုံးရည်လာကန်ဆိုတဲ့အယူဆကိုကျွန်မပြည့်ပယ်ခြင်းဖြစ်ဘူးကျွန်မ27ရာစုထည့်ရတဲ့အကြောင်းက di pertama belum dilaga ha nasi yadu nika tu kere dilaga boga aku ada nasi dia tu jauh orang nasi dia tu dia belum dilaga ni le cuma tu ni mah sekarang tu tu dia awal tu biar je na baca orang sulici cuma lu di cima ni laga ni awal lu jam la lu pihon la ni laga ni awal sekarang ni ni tak sih la akhirnya ni laga lu hamil la umah kanan ini dah kahre cima bu hamil macam ni aku suruh nasi dia tu suruh ที่การันตีท่านเนี่ยที่เราอยู่รอบเปล่าไอทีนี่แสดงดีอยู่จะต้องมีรอจำนวนที่นี่สัตว์อยู่ซาดิสัตว์อาจารย์นี่เคลียร์วิโรอะไรจำนวนสงสัยจะรู้ตรงที่อาบอกเปล่าอาจารย์ไม่ใช่ในยามวันเลยเราจำนวนตัวนักเสด็จยาดูชิลีเนี่ยกันอยู่ตัวจำนวนนักเสด็จยาดูมาปอดตรงนี้เลยนี่เป็นยาหรือเปล่าเทคโนโลยีอะไรที่ไอทีเราปัญญาไม่รู้ปีนี้ละกันยี่ลูกเดือนลงงานนี่ปะนักเสด็จ ยาดูเนี่ยนี่เป็นยาเมียวแล้วต้องชาบูรู้เรื่องส่วนนี้ต้องชาบูว่าเมื่อสุดเลยจังหวะของเนี่ยเจ้ากูเนี่ยจังหวะที่สกาวต้องรับผิดชอบอะไรสุราเสียบยาอะไรอะไรอ่ะยี่จีตุนตระกัดกูดูยอมไม่รู้จังหวะที่มาเลยเสียสุวาปะกัดจะส่งเดียร์น่าเชื่อไม่พิเกบูรู้เรื่องอะไรคนเป็นเมื่อสุดเลยจารุแม่น่าจะรู้บ่เลยนะทั้งเสด็จกูเนี่ยเปรียบไว้แล้วต้องเล่ามาบ่รู้พิเกบูว่าตีจะเล่าสิล่ะเสีย เคยสุราเราไม่รู้ที่มาไม่รู้จังหวะสุราจังหวะอันนี้ตรงประมาณนี้ตรงการเราทุกอย่างเป็นลมมีลักษณะสิ่งใดที่ทุเรามีมวยมีไหมตอนนี้ใครเงาลงไหมอะไรรูปแบบกูรู้ว่าเด็กสิงห์วยรู้ฮะกินได้มวยรู้สุริวยรู้เป็นยาพิบวยรู้อาศัยนี่รู้กล่าวไปชิบาร์เลยอะไรอย่างตัวทุกทีนี้ตัวว่าเรื่องอะไรมาว่าเลยแต่ละลุงเอ็มยาวเป็นลมสิ่งใดที่ตัวสุริมีไหมเป็นลมสิ่งใดสัญญาเป็นยาพิบวยไหมเป็นลมสิ่งใดสัญญาที่อามันอยู่มวยมีไหมสุราดีแล้วกล่า ဒီကြိုင်းနာကောင်းဆောင်တွေတွေ့ကြဆိုကြပါလေဒီတွေ့ကြဆိုကြပါလေအဲ့ဒီကနေတဆင့်ဆိုရင်အချိန်ကာလအကြောင်းတင်းတင်းကြောက်ပတ်တဲ့အခါမှာအခုလုံးချုံမောတဲ့အခါဇွန်လေးကျတော့နောက်ဆုံးဘယ်တော့မှပြန်လုံလုံးဝလုံးလုံးပဲဆုံးဖြတ်ချက်များပေါ့ဗျာအများဆုံးတို့ဒုတိယပြန်လုံစာချုပ်ကြည့်မှုဟာမျိုးခေါ်ထုတ်နိုင်တဲ့အခြေအားတော့နောက်ဆုံးအချိန်မှာဖြစ်မှာပဲလို့ကျွန်တော်အဲ့လိုပဲပြောချင်ပါ